ကမေရောတာရောတန်ရှင်တော်ဝိညာဉ်တော်၏နာမတော်များနှင့်အာမင်ချလာစွာသောညီကိုမောင်နှမအပေါင်းတို့မေလာ၁၉ရက်နေ့ပါစကာပွဲရဲ့ပြည့်စုံတဲ့နေ့တွင်ဖြစ်ပါတယ်ဒီပါစကာပွဲပြည်တော်ပြည့်စုံတဲ့နေ့တွင်မေလာ၁၉ရက်နေ့မှာကယ်လီဆရာတော်ကြီးများဖွဲ့ချုပ်ရဲ့ တောင်းဆိုချက်တစ်ခုကိုထပ်မံပြည်တော်နောက်နိုးစောပြောကြားလိုပါတယ်။ဘာလဲဆိုတော့ကအီစတာဆန်ဒေးဆိုတဲ့ပါစကာပွဲသခင်ခရစ်တော်ရှင်ပြန်ထမြောက်တော်မူသောနေ့မှာတိရိလင်္ကာနိုင်ငံမှာကက်သလစ်ဘာသာဝင်တွေ900ဆအကျန်းဖက်သူတွေရဲ့တပ်ဖြတ်ခြင်းကိုခံရပြည်တော်နောက် 900ကျွန်တော်တို့အားလုံးအသိဖြစ်ပါတယ်။ဒါကြောင့်မလို့ဒီ19ရက်နေ့မေလာ19ရက်နေ့တနင်္ဂနွေနေ့မှာအဲ့ဒီအသက်ခံခဲ့ရတဲ့950သောဘာသာသူများအတွေ့ရောကြံရှိပြည်တော်ပူဆွေးနေကြတဲ့ဘာသာသူများအတွေ့လိုအပ်သောဂျေဇုတော်များကိုဘုရားသခင်သွန်လောင်ပေးချပါမိကြောင်းကျွန်တော်တို့
မစ္စာပူဇော်တဲ့အခါမှာအဲ့ဒီရည်ရွယ်ချက်နဲ့ထားရှိပူဇော်ဖို့ဖြစ်တယ်လို့အဲ့ဒီမေလာ19ရက်နေ့မှာပဲအဲ့ဒီရည်ရွယ်ချက်နဲ့တိရိလင်္ကာမှာငြိမ်းချမ်းရေးရှိဖို့နော်တိရိလင်္ကာမှာတိရိလင်္ကာမှာဖြစ်စဉ်ကိုနော်နှစ်ပတ်သက်ပြီးတော့တနာယီဝုပြုကိုးွယ်ခြင်း Holy Hour ကိုပြုကြဖို့အတွက်မြန်မာတပြည်လုံးကက်သလစ်ဘာသာဝင်များကို ဆရာတို့ဖွဲ့ချုပ်ကနေနိုးစောထားပါတယ်ထို့နည်းတူစွာပဲမေလာ19ရက်နေ့ခုနပြောတဲ့ဒီတနင်္ဂနွေနေ့မှာလည်းပဲမကြာခင်တုန်းကပြင်သစ်နိုင်ငံပြင်သစ်ပြည်မှာပေါ့လေဒီဖျားကြောင်းအားလုံးတို့ရဲ့မိခင်လို့ခေါ်တဲ့ကက်သီဒရယ်ဖျားကြောင်းတော်ကြီးမိလောင်ပြည့်စည်သွားတာအားလုံးသိပဲဖြစ်ပါတယ်အဲ့ဒါကိုလည်းပဲ ပြန်လဲပြန်တော့ပြင်ဆင်ဖို့အတွက်ဘာသာသူအယောက်စီတိုင်းမေလာ19ရက်နေ့ကြာလို့ရှင်အလှူငွေများထဲဝင်ပါဝင်ကြဖို့အတွက်ဒီဆရာတော်ကြီးများဖွဲ့ချုပ်ကလည်းပဲနိုးစောထားလျက်ရှိပါတယ်ဒါကြောင့်သက်ဆိုင်ရာဖုန်းတော်ကြီးများတွေအနေနဲ့ဒီအချက်3ခုကိုတကယ်လေးလေးနက်နက်ထားပြီးတော့လှုပ်ဆောင်ကြပါအလှူငွေကိုတော့ကျွန်တော်တို့မေလာမကုန်ခင် ပသိန်ကိုပို့ပြီးတော့နောက်စီဗီစီယံမီတင်ကြလို့ရှင်ယူဆောင်သွားရမှာဖြစ်တယ်ဆိုတဲ့အကြောင်းကြိုတင်ပြောချင်ပါတယ်အခုကျွန်တော်တို့ဒီကျမ်းချက်နဲ့ပတ်သက်ပြီးတော့နောက်ထောက်ရှုကြဖို့တာယောဟန်ခရင်ဆက်တုံခန်းငယ်31ကနေ32အကူဖတ်ကြပြီးတော့နောက်ထောက်ရှုမှာဖြစ်ပါတယ်ပညာတော်အသိဂျူဒာထွက်သွားသောအခါယေရှုကလူသားသည်ယခုခါ၌ ဘုန်းကုံတော်ထင်ရှားလေပြီဖျားသခင်သည်လည်းသူ့အားဖြင့်ဘုန်းကုံတော်ထင်ရှားလေပြီဖျားသခင်သည်သူ့အားဖြင့်ဘုန်းကုံတော်ထင်ရှားတော်မူလျှင်ကိုရောသည်သူ့ကိုမိမိကိုယ်တော်တိုင်အားဖြင့်ဘုန်းကုံတော်ထင်ရှားစေတော်မူလိမ့်မည်ကိုရောသည်ယခုချက်ချင်းပင်သူ့ကိုဘုန်းကုံတော်ထင်ရှားစေလိမ့်မည်ချက်သားတို့ငါသည်တင်တို့နှင့်အတူ တခဏတာမျှသာရှိတော်မီတင်တို့သည်ငါ့ကိုရှာကြလိမ့်မည်ဂျူးလူမျိုးတို့အားငါပြောခဲ့သည့်အတိုင်းယခုတင်တို့အားငါပြောမည်ငါသွားမည့်နေရာသို့တင်တို့မလာနိုင်ချငါသည်တင်တို့အားပညာအသိကိုပေးသည်ကတင်တို့အချင်းချင်းချစ်ကြလော့တင်တို့ကိုငါချစ်တကယ်သို့တင်တို့သည်လည်းအချင်းချင်းချစ်ကြလော့တင်တို့အချင်းချင်းချစ်ကြလျှင် လူခသိန်းတို့သည်ထိုချစ်ခြင်းမေတ္တာကိုထောက်ရှုပ်၍တင်တို့သည်ငါ၏တပည့်များဖြစ်ကြောင်းသိကြလိမ့်မည်ဟုမိတ်တော်မူ၏။ဤသည်ကယေရှုသခင်၏မောင်မြတ်သောဧဝံဂေလိတရားတော်ဖြစ်သည်။ချစ်လာစွာသောညီကိုမောင်နှမအပေါင်းတို့ပရမတ္ထချက်အနေနဲ့ပညာအသိဆိုတာနဲ့ပတ်သက်ပြီးစဉ်းစားမယ်။ခရစ်ယာန်တို့ရဲ့ထင်ရှားတဲ့အမှတ်လက္ခဏာချစ်ခြင်းပဲဖြစ်ပါတယ်။ The mark of Christians is love လို့ပြောထားပါတယ်။ပစ္စည်းတွေမှာအမှတ်တရားတွေခန့်နှိပ်ထားကြပါတယ်။
ဘာဖြစ်လို့လဲခွဲခြားသိမိလို့ရအောင်လို့ဖြစ်ပါတယ်ဒီလိုပဲခရိယံဘာသာရဲ့အမှတ်တရစိတ်ဟာဖြင့် Tomo sitter so the truth so the ha, pitinda ne pinida ne tatati jama dale, mande sitter lo, chanudu piolo yabar. Crean mandamia di leve, mankando crean, simando crean, pitter solution, chichin, shima dale, crean pitate lo, piolo yabar. Do the other chen in it, pelu chiamale, so that how pianle sinzare kacharo. ချစ်တယ်ဆိုရင်လည်းတော့မပြီးသေးပါဘူး။ဘာဖြစ်လို့လဲဆိုတော့ချစ်ချင်းဆိုတာအမျိုးမျိုးရှိကြတာတွေ့တယ်။ตาဖာချစ်တာတို့၊သမီးရေစာချစ်တာတို့၊ကြိုက်လို့ချစ်တာတို့၊ချစ်လို့ကြိုက်တာတို့စသဖြင့်မြေးတဲ့အဖိုးနဲ့ချစ်တာတို့၊လူမျိုးတူလို့ချစ်တာတို့၊နိုင်ငံတူလို့ချစ်တာတို့အယောင်သွေးတူလို့ချစ်တာတို့စသဖြင့်အမျိုးမျိုးသောချစ်ချင်းကိုတော့အကျစ်ချစ်ထားတာတွေ့တယ်။ဒါကြောင့်ချစ်တယ်လို့ပြောရ ပြန်တော်အသစ်မှာပြောထားပါတယ်။တာယောဟန်အခန်းကြီး7ခန်းငယ်34မှာပြောထားတယ်။သင်တို့ကငါချစ်တကယ်သူသင်တို့အချင်းချင်းချစ်ကြလောလို့သခင်ယေရှုပြောထားပါတယ်။ဒါကြောင့်ချစ်ခြင်းကိုလေ့လာသုံးသပ်တဲ့အခါမှာသခင်ယေရှုလူသားတွေကိုဘယ်လိုချစ်တယ်လဲဆိုတာကိုတော့လေးလေးနက်နက်လေ့လာရမှာဖြစ်တယ်။သုံးသပ်ရမှာထောက်ရှုရမှာဖြစ်တယ်။ဘယ်မှာတွေ့ရှိနိုင်တယ်လဲဆိုတော့ နှုတ်ကပတ်တော်ဒီဟုသောကျမ်းစာတော်မှာတွေ့ရပါတယ်။နှုတ်ကပတ်တော်ကိုဖတ်ပါထောက်ရှုပါ။သခင်ယေရှုကဲ့သို့ချစ်မှတ်သာလျှင်ခရိယံပိသတ်သောခရိယံတယောက်ဖြစ်မှဖြစ်တယ်ဆိုတာကိုလည်းပဲနှလုံးသွင်းစေချင်ပါတယ်။တတိယချက်အနေနဲ့ကတော့တန်ယောဟန်ခန်းကြီး7ခန်းငယ်34နဲ့5မှာသင်တို့အချင်းချင်းချစ်ကြလျှင်လူခသိန်းတို့သည်ထိုချစ်ခြင်းမေတ္တာကိုထောက်၍ ထောက်ရှုရင်သင်တို့ဒီငါ၏တပြည့်မြန်ဖြစ်ကြောင်းသိကြလိမ့်မည်လို့သခင်ယေရှုပြောထားတာရှိပါတယ်။ဒီနေရာမှာသခင်ယေရှုရဲ့သားသမီးဖြစ်ကြောင်းကိုတည့်တည့်ခံတဲ့နေရာမှာတူးနဲ့တူးချစ်ချင်းအားဖြင့်ဒါတည့်တည့်ခံကြရမှာဖြစ်ပါတယ်။တကယ်တော့ချစ်ချင်းရှိရင်စီလုံးခြင်းဆိုတာလည်းပဲရှိတာပါတယ်။စီလုံးခြင်းမရှိဘဲနဲ့သခင်ယေရှုနောက်လိုက်ပါလို့ပြောနေခြင်းဟာသခင်ယေရှုရဲ့ဂုဏ်နဲ့သိက္ ဒီအကြောင်းမရှိပါဘူးတန်တရားပဲရှိမှဖြစ်ပါတယ်ဒါကြောင့်ဒီလူတွေသခင်စုနောက်လိုက်ဆိုတာစီယုံရဲ့လားတလုံးတဝါလေးဖြစ်ရဲ့လားဟုတ်လားဒါမှမဟုတ်ရှင်เนาะချစ်ချင်းမေတ္တာတရားတကယ်ရှိကြရဲ့လားဒါဘယ်ဒီအကျိုးဆက်ကိုပဲသူများကြည့်ပြီးတော့စီအီမဟိစီဆိုတာခွဲခြားမှဖြစ်ပါတယ်ဒါကြောင့်မလို့စီလုံးချင်းဟာစီလုံးချင်းနဲ့ချစ်ချင်းမေတ္တာဆိုတာ ဝေထင်္ဂါလို့ပဲခေါင်းနဲ့ပန်းခေါင်းနဲ့ပန်းပါမသုံးလို့ရပါတယ်ခေါင်းကြီးပဲပါလို့မသုံးလို့မသုံးလို့မရဘူးပန်းပဲပါလို့လည်းပဲသုံးလို့မရဘူးချစ်ချင်းနဲ့စီလုံးချင်းတစ်ခုခေါင်းနဲ့ပန်းပါမှဖြစ်ပါတယ်ဒီတော့ခရီးရန်များအားလုံးမိမိတို့ကိုယ်ကိုပြန်လဲသုံးသပ်စဉ်းစားကြည့်ဖို့တော့ပြောလိုပါတယ်တန်ယောဟန်ခရင်း 17 ခန်ကနစ်ကျွန်တော်တို့စဉ်းစားရမှာကသခင်ယေရှုရဲ့ယင်တွင်ဖြစ်ဆုတောင်းသံဘယ်လိုဆုတောင်းလဲအိုးအဖကိုရောသည်ကျွန်တို့၌၎င်းကျွန်တို့သည်လည်းကိုရော၌၎င်းတလုံးတဝါရီတည်ရှိတကယ်သူတို့သည်လည်းတလုံးတဝါရီရှိကြပြီးကျွန်တို့တို့၌လည်းတည်စေတော်မူပါဖခင်နဲ့တလုံးတဝါရီပေါင်းစပ်ခြင်းနဲ့အချင်းချင်းတလုံးတဝါရီပေါင်းစပ်ခြင်းတို့သခင်ယေရှု ပြင်းပြတဲ့ဆန္ဒတစ်ခုဖြစ်တယ်ဆိုတာကိုသိရှိနားလဲပါဒါကြောင့်ချက်လာစောသောညီကိုမောင်နှမပေါင်းတို့သင်တို့အချင်းချင်းချစ်ကြပါလို့ပြောတဲ့နေရာမှာနောက်တစ်ခုစဉ်းစားလို့ရတာကတော့သင်တို့အချင်းချင်းဆိုတဲ့နေရာမှာလူသားအချင်းချင်းမကသေးဘူးတတ္တလောကထဲမှာရှိတဲ့နော်လူတိရိစ္ဆာန်ကျွဲနွားသစ်ပင်ပန်းမှာအားလုံးဟာလည်းပဲတတ္တလောကရဲ့အကျွမ်းဝင်ရာဖြစ်ပါတယ်ဒါကြောင့်မလို့လူချင်းချင်းချစ်ရမယ် ဒီဘာဝပတ်ဝန်းကျင်တွေကိုလည်းချက်ရမယ်အာလုံသောဖျားသခင်ဖန်ဆင်းထားတဲ့တတ္တလောကရဲ့မှာရှိတဲ့အာလုံသောရာတွေကိုကျွန်တော်တို့ချက်ကြရဖို့ဒါကတော့မမေ့ဘူးလေးလေးနက်နက်စဉ်းစားဖို့အတွက်အကြံပြုပါတယ်လို့